ကရင်ပြည်နယ်သထုံခရိုင်ကကရင်ယူတပ်မဟာတင်နယ်မြေဖြစ်တဲ့သထုံမြို့နယ်မှာရှိတဲ့ထုံးဖို့လေးချေးရွာကိုစစ်ကောင်စီတပ်တွေဝင်ရောက်ပြီးတော့လက်နက်တွေနဲ့ပစ်ခတ်တာရွာကိုမီးရှို့တာနဲ့ရွာသားတွေကိုတတ်ဖြတ်တာတွေလုပ်နေတယ်လို့ကရင်ငြိမ်းချမ်းရေးအထောက်အကူပြုခွင့်ရဲ့ KPSN ကပြောပါတယ်ထုံးဖို့လေးချေးရွာသားတွေအပြင်အနီးအနားကဒေသခံ1000ကျော်ဟာလဲစနေနေ့တည်းကဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရတယ်လို့သူတို့ကပြောပါတယ်ထိုင်းချီဆိုင် VOA သတင်းတောက်မယေးမာကအပြည့်အစုံဆက်ပြီးတော့တင်ပြပါမယ်ရှင်
ကရင်မျိုးသားစီယုံထိန်းချုပ်ရာတပ်မတင်နယ်မြေထဲမှာပြီးခဲ့တဲ့စနေနေ့ကစစ်ကောင်စီတပ်တွေဝင်ရောက်လာခဲ့ပြီးတဲ့နောက်ထုံးဖို့လေးရွာကိုမီးရှို့ပြီးအဲ့ဒီဒေသခံရွာသား9ဦးထက်မနည်းကိုပြစ်ခတ်တပ်ဖြတ်ခဲ့တယ်ဆိုပြီးဒေသခံတွေကဆိုပါတယ်ရွာသားတွေတပ်ဖြတ်ခံရတာနဲ့ပတ်သက်လို့ကရင်ငင်းကြီးအထောက်အကူပြုခွန်ရဲ့ KPSN ကပြောရေးဆိုခွင့်ရှိသူနော်ဝါခုရှိကလည်းအခုလိုအတည်ပြုပြောကြားခဲ့ပါတယ်
ဟုတ်ကဲ့ညမှာမြို့ချုပ်ခရရနာတော့ဟိုကတွေ့တယ်ပေါ့နော်။ဒီတော့ဒီလိုထဲမှာလည်းတွေ့တယ်ပေါ့နော်။ဒီကလည်းစစ်တပ်တွေကဟိုအလုံးတက်လာတယ်လေ။ဒီလိုဟိုရွာသားတွေအတခံရတာရှိတယ်။ပြီးတော့အခုကတော့ဖြတ်ပြေးရရသားတွေကဖြတ်ပြေးရတယ်ပေါ့နော်။ဒီအခုဆိုရင်အဲ့လိုမျိုးရွာသားတွေကလုံးဝချုပ်ခရရနာရှိတယ်။အခုဆိုရင်တစ်ပေါင်းကျော်ရှိပေါ့နော်။တစ်ပေါင်း50အဲ့ဒါတမ်းမှာတက်တခုလို့တမ်းမှာတက်တခု
အမျိုးသမီးတွေပါဝင်တဲ့ကျေးရွာသား9ဦးထက်မနည်းတက်ဖြတ်ခံရတယ်ဆိုပြီးထွက်ပြေးတင်းရှောင်နေကြတဲ့ဒေသခံတွေကဆိုပါတယ် KNU တက်မှာတက်ထိန်းချုပ်ရာနယ်မြေထဲမှာကရင်အမျိုးသားလွတ်မြောက်ရေးတပ်ပြည်သူ့ကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်တွေနဲ့စစ်ကောင်စီတပ်တွေဟာတိုက်ပွဲတွေဖြစ်ပွားနေပါတယ်တထုံခရိုင်တထုံမြို့နယ်တွေကထုံးဖို့လေးရွာကိုစစ်ကောင်စီတပ်တွေကစစ်ကြောင်းထိုးလာတဲ့အချိန်မှာကရင်မျိုးသားလွတ်မြောက်ရေးတပ်နဲ့လည်းတိုက်ပွဲတွေဖြစ်ခဲ့ပါတယ်။နှစ်ဖက်တိုက်ပွဲတွေဖြစ်နေတဲ့အတွက်ဒေသခံတွေထွက်ပြေးနေရသလိုတိုက်ပွဲတွေဖြစ်တိုင်းစစ်ကောင်စီဘက်ကဒေသခံကြေးရွာသားတွေကိုပစ်မှတ်ထားတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့လည်းကရင်ငြိမ်းချမ်းရေးအထောက်အကူပြုခွန်ရဲ့ KPSN ကပြောရေးဆိုခွင့်ရှိသူနော်ဝါခူရှိကအခုလိုပြောပါတယ်
စစ်တပ်ကတရမမဆိုတော့စစ်တပ်ဖြစ်တယ်ဟိုတက်ပေါ်လဲစစ်တပ်ဖြစ်တယ်ဒီကရွာသားတွေလည်းစစ်တပ်အဲ့လိုမျိုးအတူတူဟိုဒီကထက်ပြေးရတာထက်ပြေးရတော့ပြန်လိုက်ထက်ပြေးလိုက်ပြန်လိုက်အဲ့လိုဆိုတော့အမျိုးသမီးတွေလည်းအဲ့လိုမျိုးဟိုဘော်တာဟိုရှေ့နေနဲ့ဖန်ခံရတာရှိတယ်ပေါ့နော်ရွာမှာလည်းသူတို့ခဲနေသူကရွာမှာပြီးတော့ဒီဟိုမဲလဲပြီးတော့တောင်းရတယ်ဆိုဟိုရွာသားတွေကြည့်တဲ့နေရာမှာပဲသူကပြမထားတယ
်။ဂျွန်လ25ရက်နေ့တုန်းကတော့တထုံခရိုင်တထုံမြို့နယ်အတွင်းကထုံးပေါ်လေးကျေးရွာကိုစစ်ကောင်စီနဲ့နယ်ကြားဆောင်တပ်အင်အား300လောက်ဝင်ရောက်လာပြီးကျေးရွာထဲကဖုန်ကြီးကြောင်းနဲ့လူနေအိမ်တွေကိုစတင်မီးရှို့ခဲ့တယ်လို့ဒေသခံအမျိုးသမီး2ဦးအပါအဝင်လူ5ဦးကိုပြစ်ဒတ်သွားခဲ့တယ်ဆိုပြီးမျက်မြင်တွေ့ရှိသူဒေသခံတွေကိုကိုးကားပြီးကရင်သတင်းစင်မှာလည်းရေးသားဖော်ပြထားပါတယ်။အဲ့ဒီနေ့မှာပဲထုံးပေါ်လေးကျေးရွာကအိမ်ပေါင်း100ကျော်မီးလောင်သွားပြီးဒေသခံတွေဟာလည်းထောင်ထဲချီပြီးထွက်ပြေးခဲ့ရပါတယ်။ဂျွန်လ23ရက်နေ့ကလည်းဘီးလင်းမြို့နယ်တဲကအစူးချောင်းကျေးရွာတဲကိုစစ်ကောင်စီတပ်တွေကလက်နက်ကြီးနဲ့ပစ်ခတ်ခဲ့တာကြောင့်မိခင်နဲ့ကလေး2ဦးသေဆုံးသွားခဲ့ပါတယ်။စစ်တပ်ကအာဏာသိမ်းခဲ့တဲ့ပြီးခဲ့တဲ့ဖေဖော်ဝါရီလကစပြီးကရင်အမျိုးသားအစည်းအရုံးထိန်းချုပ်ရာတပ်မဟာ9ခုလုံးမှာတိုက်ပွဲတွေဇက်တိုက်ဖြစ်နေပြီးအခုဆိုရင်ပြည်တွင်းအိုးအိမ်မဲ့ဒုက္ခသည်အရေအတွက်ဟာ3,900ထိရှိလာပြီဖြစ်ကြောင်းကရင်လူ့အခွင့်အရေးအဖွဲ့အစည်းတွေကပြောဆိုကြပါတယ်ရှင်။